စီးရဲတိုက်ခိုက်မှုတွေကိုဟန်တားနိုင်မဲ့အရေးကြီးတဲ့လက်တွေ့အစီအမံတွေကိုဆောင်ရွက်ဖို့မြောက်ကိုရီးယားကဆုံးဖြတ်လိုက်ကြောင်းနိုင်ငံပိုင်သတင်းကဒီနေ့တနင်္ဂနွေနေ့မှာကြေညာပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့၅နှစ်အတွင်းအကြီးမားဆုံးပူးတွဲစီးရဲလက်ကျင့်မှုမစခင်တရက်လုံးမှာပဲအခုလိုပြောလိုက်တာပါဒီဆုံးဖြတ်ချက်ကိုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးဆောင်တဲ့အာဏာရပါတီရဲ့စစ်ကော်မရှင်အစည်းအဝေးအတွင်းမှာချမှတ်ရတာဖြစ်တယ်လို့လည်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းကပြောပါတယ်ဒီအစည်းအဝေးအတွင်းမှာကာကွယ်ရေးလက်နက်တွေကိုပို့ပြီးတော့ထိထိရောက်ရောက်အင်အားရှိရှိအသုံးပြုနိုင်ဖို့အတွက်အရေးပါတဲ့လက်တွေ့ခြေလှမ်းတွေကိုဆွေးနွေးပြီးတော့ချမှတ်လှုပ်ဆောင်လိုက်တယ်လို့ KCNA သတင်းကပြောပါတယ်။လက်ရှိမှာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်စမှုတွေဟာစိုးရိမ်စရာအနေအထားတစ်ခုအထိကိုရောက်ရှိနေဖြစ်တဲ့အတွက်ဒီအခြေအနေကိုကင်တွယ်ဖြေရှင်းဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာဖြစ်တယ်လို့လည်းပြောပါတယ်။ Freedom Shield လို့နာမည်ပေးထားတဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစီးရဲလက်ကျင့်မှုကိုတော့မနက်ဖြန်တလနေ့မှာစတင်မှာဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကရန်လုံမှုတွေကိုထပ်တိုးလာတာကြောင့်လုံခြုံရေးဆိုင်ရာအနေအထားပြောင်းဖို့အဓိကထားလှုပ်ဆောင်သွားမှာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ဒီလိုစီးရဲလက်ကျင့်မှုတွေဟာကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်မှုအဖြစ်အပြင်းထန်တုံ့ပြန်လေးရှိပါတယ်ခင်ဗျာ။